မြန်မာစစ်တပ်နဲ့အေအေရခိုင်နဲ့နဲ့ကန်အဖွဲ့တို့စီးတင်းမာနေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသကစစ်ဆောင်စခန်းနဲ့စီးပဋိပက္ခဒေသကတောင်းနှင်ချီရဲ့ကလေးငယ်တွေပညာသင်ကြားရေးမှာအခက်အခဲတွေရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ဒေသတွင်းလုံခြုံရေးအခြေအနေကြောင့်ဆရာဆရာမနေပါမှုစစ်ဆောင်စခန်းတွေမှာလည်းစာသင်ခန်းမလုံလောက်မှုတွေရှိနေပြီးပြည်နယ်အစိုးရအနေနဲ့လည်းဂရုတိုင်ကူညီဆောင်ရွက်မှုတွေမရှိဘူးလို့ကျတော့ကိုယ်စလေတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ညာသတင်းပေးပို့ထားပါရဲ့ရှင
်ဟုတ်ကဲ့ပါဒီတိုင်းပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာ ਨੇ စီအေတိပခဒေတာကကျောင်းနေရွယ်ကလေးတော်များများဟာပညာသင်ကြားရေးမှာခက်တွေ့နေကြတယ်လို့စစ်တမ်းကောက်ယူထားတဲ့ဒီတိုင်းတိုင်းတိုင်းမြို့နယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရှိပေါ်စိန်ကပြောပါတယ
်စစ်ဆောင်စခန်းမှာရှိတဲ့ဥယျာဉ်များစခန်းရဲ့ပြင်ပမှာရှိတဲ့ကျောင်းသားဥယျာဉ်ကိုကြည့်လိုက်တဲ့အခါကျတော့ဒီမကောင်းမပါလို့ကျွန်တော်တို့ဒီပညာသင်ကြားမှုအခက်အခဲရှိနေတာကိုကျွန်တော်တို့လေ့လာကြည့်ရှိရတယ်ပညာသင်ကြားမှုအပိုင်းတွေကဒီစစ်ဆောင်စခန်းလို့မဟုတ်တော့ဘူးဒီဒီကကချစ်တဲ့ area အထက်မှာချစ်ပြလာတဲ့ကြေးဟောပေါင်းတော်တော်များများဟာအကြောင်းမဖွင့်နိုင်ကြဘူး။တချို့ရော်တွေမှာဆိုလို့ရှိရင်လည်းခဏတချို့လာပြီးတော့ဆရာဆရာမတွေကဒီတောင်ဝင်ရလာပြီးဖွင့်ပြတယ်။ပြီးတော့ပြင်သွားတယ်။တချို့ကားလမ်းဝေးရဒီမှာရှိတယ်လေနည်းနည်း9နာရီလောက်ကထွက်လာပြီးတော့ဒီညနေ2နာရီဆိုပြင်သွားတယ်။ဒီစာချင်းချင်းဆိုတော့တည့်ရမှာ2နာရီ3နာရီလောက်ပဲရှိရပါဘောနော်။ဒီရေရေရော်မှာရှိတဲ့ကျောင်းသားအင်အားနဲ့ဆိုလို့ရှိရင်လည်းအဆောက်အဦကမဆက်ဘူးလေ
။တချို့စစ်ဆောင်စခန်းမှာရှိတဲ့ရွာတွေမှာစာသင်ကျောင်းရှိပေမဲ့လည်းတိုးလာတဲ့စိတ်ဆောင်ကလေးတွေကြောင့်နေရာဆိုင်ရင်းမလုံလောက်မှုစာသင်ကျမ်းမဲ့ဆရာဆရာမတွေလည်းပြိပကဖြစ်ပွားရာဒေတာဘက်ကိုမလာရဲတဲ့အခြေအနေမှာရှိနေတာပါ။တချို့စိတ်ဆောင်စခန်းမှာကိုသူကိုယ်သာပညာသင်ကြားရေးကိုလှုပ်ဆောင်နေကြပေမဲ့အစီအမပြေသေးတဲ့အခြေအနေမှာရှိနေတယ်လို့လည်း RIC ရဲ့ဥက္ကဋ္ဌဦးရှိပေါ်စိန်ကဆက်ပြောပါတယ
်။ပညာစခန်းမှာဆိုလို့ရှိရင်လည်းကိုသူကိုယ်သာကနေနဲ့ဒီအရက်အဖြစ်တွေကဒီစာသင်ကြားရေးဆောင်တွေကိုဆော့ပစ်ထားတာရှိတယ်။ဒါမှမပြီးသေးဘူး။အဲ့တချို့တရမှာဆိုလို့ရှိရင်တော့ဒီစူပွန်စနေနဲ့တင်ကြတာတွေရှိတယ်ဒါနဲ့အကုန်လုံးလို့လို့ကမတင်နိုင်ကြဘူးဆရာဆရာမတွေရဲ့ဒီအဖိုးလက်ခဒီသူတို့ရဲ့ထောက်ပံ့ကြီးတွေကိုပေးရတယ်တချို့မိဖတွေမပေးနိုင်ဘူးနောက်ပြီးတော့ဆရာဆရာတန်းကြီးတွေလည်းမလုံလောက်ဘူးအဲ့ဒီဟာတွေကမတက်နိုင်တဲ့မိဖတွေလည်းတပုံကြီးရှိနေတယ
်စစ်ဆောင်ကလေးတွေအတွက်ပညာသင်ကြားရေးကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကနေကူညီပေးမယ်လို့ပြောဆိုနေပေမဲ့လည်းလက်သေးမှာဖြစ်မလာသေးဘူးလို့ပြည်နယ်ဟုတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ
်စစ်ဆောင်ကလေးတွေရဲ့ပညာသင်ကြားရေးကတော့အစိုးရအစိုးရပြောတာကတော့ဒီစစ်ဆောင်ဒုက္ခတွေစခန်းမှာရှိနေတဲ့ကလေးတွေကိုသူတို့နေထိုင်တဲ့စစ်ဆောင်စခန်းရဲ့မိမိနာနာမှာရှိတဲ့အကျောင်းတွေမှာဆက်ခိုင်းနေပေါ့နော်တကယ်လို့များအဲ့ဒီအကျောင်းမှာမဆန့်ဘူးဆိုရင်ဒုက္ခတွေစခန်းမှာပဲအကျောင်းဆောင်ဒီဆက်ပြီးတော့ပြင်ကြားတော့မယ်လို့တော့ကျွန်တော်တို့ဒီဆိုင်ကြီးနေထွက်တော့မှာဒီဆိုင်ကြီးနေအစိုးရအဖွဲ့ဝင်ကြီးတူဖြစ်တဲ့ဦးအောင်ကျော်စွာဆောင်ရုံဝင်ကြတော့ပြည်ပြည်သွားပါစီဒါပေမဲ့ခုထက်ပြီးတော့အဲ့ဒီကိစ္စအကောင့်တွေပေါ်ဆောင်ရွက်တာကိုမတွေ့ရသေးဘူးရှိဆောင်ဒုက္ခတွေစခန်းမှာဆိုရင်လည်းသာသမီလေးတွေကိုကျောင်းမှာထားဖို့အတွက်ကလည်းစာတန်ခတ်မလုံတော့ဘူးကိုရောရွာကိုတော်ပြီးတော့ကျောင်းတက်လို့ဆိုရင်လည်းမလွယ်ဘူးဘာဖြစ်ဆိုတော့သူတို့ကကျောင်းလို့ထည့်ပြလာကြတာကိုကျွန်တော်လောလောဆယ်ဒီတန်းနဲ့ရှိနေတဲ့
ဒုက္ခတွေစခန်းကကလေးတွေအတွက်ပညာသင်ကြားရေးအတွက်လိုအပ်တဲ့အကူအညီပေးနိုင်ရေးအစီအစဉ်ကိုတည်ရှိဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်စားလို့ရေးဝန်ကြီးဦးအောင်ကျော်ဆံကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းကျေးဇူးပြုညင်းဆန်ခဲ့ပါတယ်ဒါအပြင်သက်ဆိုင်ရာလူမှုရေးနဲ့စီပင်ဝန်ကြီးတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒီခိုင်ပြည်နယ်ဆိုရအနေနဲ့စစ်ဘေးတိမ်းရှောင်နေရတဲ့သူတွေအတွက်ရေတိတ်တာမြို့နယ်မှာတောင်သရန်းနဲ့ရွာတိတ်ကေရွာမြောင်းမြို့နယ်မှာတိမ်ညုံနဲ့သမရိရွာပုံလူကျုံမြို့နယ်မှာအဆက်မြက်လှမ်းနဲ့တာစီရွာမင်းပြမြို့နယ်မှာနတင်ရွာဘူရီတောင်မြို့နယ်မှာမြောင်းလန်းနဲ့အဆက်ကျွဲချုံမော်ရွာတို့မှာစစ်ဖေးဆောင်စခန်းတွေကိုတည်ဆောက်ပေးဖို့စီစဉ်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ခုံလုံးမြို့နယ်ကစစ်ဆောင်တွေနေနဲ့အစိုးရတတ်မှတ်ပေးတဲ့စခန်းမှာနေထိုင်ဖို့တချို့စစ်ဆောင်တွေအတွက်ခက်ခဲရှိနေတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး REC ရဲ့ဥက္ကဋ္ဌဦးရှိပေါ်စင်ကပြောပါတယ်။REC ရဲ့စီရင်ပြုစုချက်အရဒီခိုင်ပြည်နယ်မြောက်ပိုင်းစီရေးပဋိပက္ခဖြစ်နေတဲ့ဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်း60မှာခိုးလုံနေတဲ့ဒုက္ခသည်ဥယျာဉ်4600ကျော်ရှိနေပြီးအဲ့ဒီထဲက2000ခန့်ဟာကျောင်းနေရွယ်ကလေးတွေဖြစ်တယ်လို့ဆိုပါတယ်လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေဆဲဖြစ်တယ်လို့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကိုရင်ပါရှင်